Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်ရရှင်များရှင် VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်စက်တင်ဘာလ26ရက်စနေနေ့ညနေခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်နေပါပြီရှင်ကျမနံလပိုင်ပါဒီညနေခင်းအတွက်အစီအစဉ်မူဖြစ်တာဝန်တင်ဆက်သွားမှာပ
ါကျွန်တော်ရန်နိုင်ပါဒီညနေမှာကြားရမယ့်သတင်းတွေမှာတော့ Cyber Internet ခိုးယူမှုတွေကိုလှုံ့ဆော်မှာမဟုတ်သလိုအပိမလည်းမဟုတ်ဘူးလို့ American နဲ့တရုတ်သမ္မတတို့ကသဘောတူညီခဲ့ကြပါတယ် Hash Priya Bu ခီးစဉ်အတွင်းလူအုပ်နင်းပြီးလို့တည်ဆုံသွားသူတွေထဲမှာမြန်မာနိုင်ငံက Muslim 4ဦးထက်မနည်းပါသွားခဲ့ပါတယ် FIFA ဥက္ကဋ္ဌ Subletter ကိုပြစ်မှုဆိုင်ရာစုံစမ်းစစ်ဆေးမှုတွေဆွစ်ဇာလန်နိုင်ငံမှာစတင်လိုက်ပြီဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြသွားမှာဖြစ်ပါတယ်ခင်ဗျာ
ဒီကနေ့နားဆင်ရမယ့်သတင်းဆောင်ပါတော့ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးလှုပ်ရှားမှုတွေလုပ်နေချိန်မှာပဲအတိုက်ခံပါတီ NLD ကိုတိုက်ခိုက်မှုတွေပြုလုပ်နေတဲ့အပေါ်ဥပဒေကြောင့်ရဆောင်ရွက်သွားနိုင်အောင်ကြိုးစားနေရလို့ဗဟိုကော်မတီဝင်ဦးညံဝင်းကပြောပါတယ
်ပြီးအောင်ကြိုးစားနေတယ်ဒီပြင်ဥပဒေနဲ့အညီဖြစ်ဖို့ကြိုးစားမယ်ဥပဒေနဲ့အညီဖြစ်ဖို့တောင်းဝန်ရှိတယ်
ပြေဆောင်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒီနောက်ပိုင်းမှာတော့နိုင်ငံတကာသတင်းစပုတ်ကိုလည်းနားဆင်ရမှာပါအခုတော့အရင်ဆုံးစနေနေ့ထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့ကိုဝင်းမင်းတို့ကကြင်ညာတွားကြမှာပါရှင
်အမေရိကန်နဲ့တရုတ်နှစ်နိုင်ငံစလုံးအနေနဲ့ညာနာမိုဘိုင်းကွင်းဒါမှမဟုတ်ကုန်သွယ်မှုဆိုင်ရာရှေ့ဝက်ချက်တွေကိုအင်တာနက်ကနေခိုးယူတာတွေကိုလှုပ်ဆောင်သွားမှာမဟုတ်တယ်လို့တိတိကြီးနဲ့အားပေးသွားမှာမဟုတ်ဘူးလို့လည်းအမေရိကန်သမ္မတဘရက်အိုဘားမားနဲ့တရုတ်သမ္မတရှီချင်းပင်းတို့ကသဘောတူခဲ့ကြပါတယ်ဒီပြဿနာဟာနိုင်ငံခြားထိမှန်မှုတွေကိုဖြစ်စေတဲ့ကိစ္စတစ်ခုလည်းဖြစ်ပါတယ်သမ္မတနှစ်ဦးဟာအင်ပီရိုမှာတောက်ကြနေကတရားတွေ့ဆုံခဲ့ကြပြီးတဲ့နောက်သူအနေနဲ့အင်တာနက်ကနေခိုးယူတာတွေကိုရပ်တန့်အောင်ဖြစ်တယ်လို့ညွန်ပြခဲ့ကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကတရုတ်သမ္မတရှီနဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်ပြောကြားသွားခဲ့ပါတယ်ဒါဟာတိုးတက်မှုဖြစ်ကြောင်းဒါပေမဲ့တို့ကျွန်တော်တို့လုပ်နေတဲ့အလုပ်တွေကမပြီးသေးဘူးဆိုတာကိုကျွန်တော်အနေနဲ့အခိုင်အမာပြောကြားလိုပါတယ်လို့လည်းသမ္မတဥပမာကဆက်ပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့နှစ်ဖက်စလုံးကသဘောတူညီမှုရခဲ့တယ်လို့တရုတ်သမ္မတရှီချင်းပင်းကလည်းသတင်းတောက်တွေကိုပြောပါတယ်ဒီအစိုးရအနေနဲ့လည်းဘလူးစိုက်ဘာအင်တာနက်ခိုးယူမှုကိုမဆိုဆန့်ကျင်တယ်လို့အလေးပေးပြောကြားသွားခဲ့ပါတယ်တရုတ်နိုင်ငံအနေနဲ့စိုက်ဘာခိုးယူမှုကိုအပြင်းထန်ဆန့်ကျင်ကြောင်းဒါပေမဲ့ကျွန်တော်တို့အနေနဲ့ထိတ်တိုက်တွေးတာဒီနိုင်ငံရေးရဆွဆွဲပြောဆိုတာတွေရပ်ဖို့လိုတယ်လို့လည်းသူကပြောကြားသွားခဲ့ပါတယ်ခင်ဗျာ
ပိုယန်မင်းကြီးရဲ့အမေရိကန်နိုင်ငံနောက်ဆုံးနှစ်ခီးစဉ်ဖြစ်ဒီနေ့ဖီလာဒယ်ဖီးယားကိုသွားဖို့ရှိနေပါတယ်အဲဒါကစိန့်ပီတာနဲ့စိန့်ပေါ်ဘုရားကျောင်းတွေမှာသန်းနဲ့ချီတက်လာနိုင်တဲ့လူတွေကိုတရားဟောမှာဖြစ်ပါတယ်အဲဒီထက်မှာမြန်မာခရစ်စတန်ယာဂန်နန်းနဲ့ချီပြီးလဲတက်ဖို့ရှိနေပါတယ်မနေ့ကတော့ပိုဟန်မင်းကြီးဖရန်စစ်ဆာနယူးယောက်မြို့ကိုရောက်ရှိခဲ့ပြီးကမ္ဘာကုလသမဂ္ဂမှမေကွန်းပြောရမှာနိုင်ငံတကာကောင်းဆောင်တွေအနေနဲ့ရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးဆင်းရဲမှုပပျောက်ရေးပဋိပက္ခတွေကနေထွက်ပြေးလာရတဲ့ဒုက္ခသည်တွေဆောင်းရှောက်ရေးတွေကိုဝိုင်းလုပ်ပေးကြဖို့မိန့်ကြားလိုက်ပါတယ်ပိုဟန်မင်းကြီးကပဲဒီကမ္ဘာသူကမ္ဘာသားတွေအနေနဲ့လူကုန်သိက္ခာနဲ့အနေနဲ့အောင်လူမှုဖွံ့ဖြိုးရေးမှာအခြေခံဆဲလ်ဖြစ်တဲ့မိသားစုတွေကိုဖန်တီးထောက်ပံ့နိုင်အောင်နောက်အနည်းဆုံးတော့စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာဝတ္ထုတွေအခြေခံလိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့အစိုးရကောင်းဆောင်တွေမှာတာဝန်ရှိတယ်လို့ဥဆောင်တိုက်တွန်းလိုက်ပါတယ်။အဲ့ဒီအတွက်လက်တွေအဖြစ်ပြောရရင်တော့လုံးဝနိုင်ဆုံးနေတဲ့လိုအပ်နေတာကနေစရာနဲ့လုပ်ကံရဖို့နောက်မြေယာပိုင်ဆိုင်ဖို့ပဲဖြစ်တယ်လို့လည်းပိုဟန်မင်းကြီးကအသေးစိတ်ထည့်ပြောခဲ့ပါတယ်။နယူးယောက်မြို့ရောက်စင်မှာပိုဟန်မင်းကြီးအနေနဲ့ Madison Square Garden ဆောက်ဦးမှာတက်ရောက်လာတဲ့ထောင်တွေနဲ့ချီများတဲ့လူအုပ်ကြီးကိုတရားဟောခဲ့တာအပြင်နိုင်ငံခြားကရွှေ့ပြောင်းလာတဲ့ကလေးတွေများတဲ့ Harlem ကျောင်းကိုလည်းသွားလည်ခဲ့ပါတယ်ခင်ဗျာ
။အမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry နဲ့ Iran နိုင်ငံခြားရေးဝန်ကြီး Mohammad Javad Zarif တို့ဟာ New York မြို့မှာဒီကနေ့စနေနေ့မှာတွေ့ဆုံပြီး Iran Nuclear သဘောတူညီချက်အကောင့်ထည့်ဖို့ဆောင်ရွက်ရေးကိစ္စကိုဆွေးနွေးကြမှာဖြစ်ပါတယ်။ Iran အနေနဲ့သဘောတူညီချက်မှာပါတဲ့ပြဋ္ဌာန်းချက်တွေအတိုင်းစတင်လိုက်နာမယ်အောက်တိုဘာ18ရက်မတိုင်ခင်တလတော်မလိုတဲ့အချိန်မှာအခုလိုဆွေးနွေးကြမှာဖြစ်ပါတယ်။အီရန်နိုင်ငံအနေနဲ့သူတို့သိမ်းဆီးထားတဲ့ယူရေနီယံတွေကိုရှော့ချသွားမှာဖြစ်သလိုထောင်ထဲချီတဲ့ဗဟိုခွာအားစက်တွေကိုဖယ်ရှားပြီးသဘောတူညီချက်နဲ့အညီနျူကလ িয়ার ဆက်ရုံတွေကိုပြောင်းလဲပြရမှာဖြစ်ပါတယ်။သဘောတူညီချက်တွေနဲ့အညီလှုပ်ဆောင်နေတဲ့ဆိုတာကိုနိုင်ငံတကာအမှုမြေဆိုင်အေဂျင်စီကစီးစက်အတည်ပြုပြီးတာနဲ့တန်ခတ်ပိတ်ဆို့မှုတွေကိုရုံသိမ်းသွားဖို့အီရန်နိုင်ငံဘက်ကမျှော်လင့်နေပါတယ်။ဒါပြင်နိုင်ငံခြားရေးဝန်ကြီးနှစ်ဦးတွေ့ဆုံဆွေးနွေးစဉ်အတွင်းမှာလည်းဆီးရီးယားအရေးပြဿနာကိုဆွေးနွေးသွားဖို့ရှိတယ်လို့ခန့်မှန်းကြပါတယ်ခင်ဗျာ။
အမေရိကန်ကတင်နန်းပေးကြတဲ့ NSF လို့သူကခေါ်တဲ့ဆီးရီးယားတပ်ဖွဲ့အစ်စ်တွေကနေအယ်ကိုင်ဒါနဲ့ချိတ်ဆက်ရှိတဲ့လာနူဆရာတအူးကိုအမေရိကန်ဦးဆောင်တဲ့မာမိတ်တွေထောက်ပံ့ထားတဲ့ pickup အနောက်ဖွင့်ကား 6C နဲ့လက်နက်ခဲယမ်းတွေပေးလိုက်တယ်လို့အမေရိကန်ကထုတ်ပြောလိုက်ပါတယ်။ အခုလိုစီးရီးယားတပ်ဖွဲ့တွေတပ်ဖွဲ့ဝင်တချို့ကဒီပစ္စည်းတွေလွှဲပေးလိုက်တဲ့တဲ့ကိုအမေရိကန်ဘက်ကစစ်ဌာနချုပ်ကအရင်တုန်းကတော့ညှင်းဆူထားခဲ့ပါတယ်ဒါပေမဲ့မနေ့ကပဲဝန်ခံလိုက်ပြီးဒီတပ်ဖွဲ့အစ်ကအခုလိုဖြစ်တဲ့အကြောင်းကိုအခုပဲအကြောင်းကြားတာရလိုက်တယ်လို့ဆိုပါတယ်အမေရိကန်ဘူစစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးပက်ထရစ်ရိုက်တာကဒီပို့လိုက်တဲ့သတင်းတာမှန်မယ်ဆိုရင်တော့ဒါဟာတကယ့်ကိုစိုးရင်စရာဖြစ်တဲ့ဆီးရီးယားအတွက်လက်နက်နဲ့လက်နက်တပ်ဆင်မှုလမ်းညွှန်ချက်တွေကိုချိုးဖောက်ရာရောက်နေတယ်လို့မနေ့ကထုတ်ပြောလိုက်ပါတယ်ဒီပြောခွင့်ရဗိုလ်မှူးကြီးရိုက်တာကဆက်ပြီးအခုလိုကားနဲ့လက်နက်ခဲယမ်းတွေပေးလဲရတဲ့အကြောင်းရင်းကဒီဆီးရီးယားတပ်ဖွဲ့အသစ်တွေအနေနဲ့ဒီအချမ်းဖက်အန်ယူဆရာဒေသကိုလုံလုံခြုံခြုံဖျက်သွားနိုင်ဖို့အလဲအလှယ်လုပ်ခဲ့ရတာလို့သတင်းပို့ထားတယ်လို့ဆိုပါတယ်ဒီဘက်စော်ပိုင်းတုန်းကတော့ DL News ရာတအူးအနေနဲ့ Twitter ကနေတဆင့်သူတို့မှာ Syria တပ်ဖွဲ့သစ်တွေကပေးထားတဲ့ American နဲ့မှမိတ်တွေထောက်ပံ့ထားတဲ့ Rifle လက်နက်သစ်တွေရတာတယ်ဒီအစ်စ်ဆက် Syria တပ်ဖွဲ့တွေ Syria နိုင်ငံထဲပြန်ဝင်နိုင်ဖို့အခုလိုအလဲအလှယ်လုပ်ပေးခဲ့တာဖြစ်တယ်လို့ထုတ်ပြောခဲ့ပါတယ်ခင်ဗျာ
UAVE ကတန်ညနေဘက်မြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေစနေနေ့ညနေခင်းနောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်။ဆော်ဒီအာရေဗျနိုင်ငံမက်ကာမြို့ကအစ္စလမ်ဘာသာဝင်တွေရဲ့ဖျားဘူးပွဲတော်မှာလူအုပ်ကြီးအတွင်းအချင်းချင်းတက်နေပြီလို့တေဆုံသွားသူတွေထဲမှာမြန်မာနိုင်ငံကအစ္စလမ်ဘာသာဝင်၄ဦးပါဝင်ခဲ့တယ်လို့မြန်မာနိုင်ငံအစ္စလမ်ဘာသာရေးအဖွဲ့ချုပ်က VOA ကိုပြောပါတယ်။ဒါပြင်နောက်ထပ်၈ဦးပျောက်ဆုံးနေတယ်လို့မြန်မာမွတ်စလင်အမျိုးသားရေးရာအဖွဲ့ချုပ်ပြောခွင့်ရဥက္ကူကိုလက်ကပြောပါတယ်။အစ္စလမ်ဘာသာဝင်တွေနှစ်စဉ်ဖျားဘူးပွဲတော်ကျင်းပလေရှိတဲ့ဆော်ဒီအာရေဗျနိုင်ငံမက်ကာမြို့နာကမီနာမြို့ကိုဟတ်ရှားဖူးလာကြတဲ့လူအုပ်ကြီးတွေမှာအချင်းချင်းတက်နေမိပြီးတေဆုံးသွားသူအနည်းဆုံး918ဦးရှိပြီးတော့860ကျော်ဒဏ်ရာရရှိတယ်လို့သတင်းတွေမှာဖော်ပြပါတယ်။လူတန်းနဲ့ချီလာရောက်တဲ့ဟတ်ပြားဖူးပွဲတော်မှာလွန်ခဲ့တဲ့25နှစ်အတွင်းအချင်းချင်းတက်နေမိကြတာကြောင့်တေဆုံးတာတွေလည်းအကျဉ်းအတော်များများဖြစ်ခဲ့ပါတယ်။အခုနှစ်မှာတော့ဟတ်ပြားဖူးနှစ်တန်းကျော်လာရောက်ခဲ့တယ်လို့ခန့်မှန်းရပါတယ်ခင်ဗျာ။
ထိုင်းနိုင်ငံဘန်ကောက်မြို့ကလေးမျက်နှာဖျားလို့လူသိများတဲ့အေရဝန်ဟိန္ဒူနကွန်ဘုံကွဲမှုလက်သက်ဟာအခုသူတို့ဖမ်းထားတဲ့သူဖြစ်တယ်လို့ထိုင်းရဲတွေကဒီနေ့ထုတ်ပြောလိုက်ပါတယ်။ပြီးခဲ့တဲ့လကဘန်ကောက်မြို့နယ်လူစီကားတဲ့နေရာမှာရှိပြီးမြန်မာတွေလည်းသွားဖူးလေရှိတဲ့ဒီလေးမျက်နှာဖျားမှာဖြစ်ခဲ့တဲ့ဘုံကွဲမှုထဲမှာလူပေါင်း20ကျော်သေဆုံးခဲ့ရပါတယ်။ထိုင်းရဲရာရှိတွေကတူရကီလူမျိုးအတမ်ကာရာဒက်ခေါ်ဘီလေထက်အနေနဲ့ဒီဘုံလက်သက်ဖြစ်တယ်ဆိုတာကိုအတိအကျပြောနိုင်တဲ့လုံခြုံရေးကင်မရာနဲ့မျက်မြင်ထောက်ထားအပြည့်စုံရထားပြည်ပြီလို့ထုတ်ပြောလိုက်ပါတယ်တကယ်တော့ပြီးခဲ့တဲ့ဩဂတ်လ18ရက်နေ့မှာဖြစ်ခဲ့တဲ့ဒီပုံကွဲမှုနဲ့ဆက်ဆက်ပြီးတနင်္လာရှိသူပေါင်း18ဦးကိုထိုင်းရဲတွေကဖမ်းဆီးထိန်သိမ်းခဲ့ပါတယ်ခင်ဗျာ
မြောက်ကိုရီးယားကတာဝေးပစ်ဒုံးကျည်နဲ့နျူကလ িয়ার ဆန်တက်မှုတွေလုံးမဲလို့ချိန်ချောက်လိုက်ပြီးတဲ့နောက်မြောက်ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေတိုးလာစေမဲ့ဘယ်လိုလုပ်ရမျိုးကိုမဆိုစန့်ကျင်တယ်လို့တရုတ်သမ္မတရှီဂျင်ပင်ကသတိပေးလိုက်ပါတယ်မြောက်ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေဖြစ်စေမဲ့ဒါမှမဟုတ်ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေကိုချိုးဖောက်တဲ့ဘယ်လိုလုပ်ရမျိုးကိုမဆိုကျွန်တော်တို့စန့်ကျင်ပါတယ်ဆိုပြီးတရုတ်သမ္မတရှီဂျင်ပင်ကပြောလိုက်တာပါအမေရိကန်သမ္မတဘရက်ဥပမာနဲ့အမီတော်မှာပူးတွဲသတင်းစာရှင်းလင်းပွဲအတွင်းအခုလိုတတိပေးလိုက်တာလည်းဖြစ်ပါတယ်နျူကလ িয়ার ကင်းစင်တဲ့ကိုရီးယားကျွန်းဆွယ်ဖြစ်ပေါ်ကိစ္စကိုခေါင်းဆောင်နှစ်ယောက်စလုံးကထက်လောင်းအတည်ပြုပြောကြားခဲ့ပါတယ်နျူကလ িয়ার လုံးဝကင်းစင်အတည်ပြုနိုင်တဲ့ကိုရီးယားကျွန်းဆွယ်ငြိမ်းချမ်းစွာဖြစ်လာဖို့အတွက်ကိုအမေရိကန်နဲ့တရုတ်နိုင်ငံတို့ထက်လောင်းအတည်ပြုတယ်လို့သမ္မတဥပမာကလည်းပြောပါတယ်တရုတ်သမ္မတရှီဂျင်ပင်ကလည်းသမ္မတဥပမာပြောကြားချက်အတိုင်းတစ်ထပ်တည်းပြောဆိုခဲ့ပါတယ်အမေရိကန်နဲ့တရုတ်အစိုးရတို့ဟာမြောက်ကိုရီးယားကိုနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့နိုင်ငံအဖြစ်လက်ခံမှာမဟုတ်ဘူးလို့လည်းသမ္မတဥပမာကပြောကြားခဲ့ပါတယ်ခင်ဗျာ
စလိုဗေးနီးယားနိုင်ငံဝန်ကြီးချုပ်ကကုလသမဂ္ဂဖွံ့ဖြိုးရေးဆိုင်ရာထိပ်သီးညီလာခံမှာမေကွန်းပြည်အမှာဥရောပမှာဖြစ်နေတဲ့ရွှေပြောင်းလာသူတွေပြဿနာအတွက်အခြေခံရင်းမြစ်ကိုအမြန်ကင်တွယ်ဖြစ်ရှင်းဖို့လိုနေပြီလို့ထုတ်ပြောလိုက်ပါတယ်ဝန်ကြီးချုပ်မီရိုစီရာကစလိုဗေးနီးယားနဲ့စလိုဗေးနီးယားနဲ့ဥရောပနိုင်ငံတွေပူးပေါင်းပြီးဒီရွှေပြောင်းလာသူတွေပြဿနာကိုလူသားချင်းစာနာမှုအပြန်အလှန်နားလည်ပေးနိုင်မှုစိတ်ဓာတ်တွေအပြင်လုံခြုံရေးပါထက်စဉ်းစားပြီးဖြစ်ရှင်းပေးနိုင်ဖို့အတက်နိုင်ဆုံးကြိုးပမ်းနေတယ်လို့မနေ့ကထုတ်ပြောလိုက်ပါတယ်။ဝန်ကြီးချုပ်ဆီရာကဆက်ပြီးအခုလိုရွှေပြောင်းလာသူတွေဝင်လာမှုပြဿနာဟာဥရောပမှာတင်ကြုံနေတာမဟုတ်ဘူးအခြားကမ္ဘာနိုင်ငံတွေမှာလည်းကြုံနေရတယ်။ဒါကြောင့်ပထမအရေးကြီးဆုံးလုပ်ရမှာကဖြစ်ရချင်းအကြောင်းရင်းမြစ်ကိုဖြစ်ရှင်းရမှာဖြစ်တယ်။န ောက်ထပ်လူတွေထပ်မတည်အောင်ကာကွယ်ဖို့လည်းအရေးကြီးနေတယ်လို့ဆိုပါတယ်။ဝန်ကြီးချုပ်ဆေရာကပဲဥရောပခေါင်းဆောင်တွေအနေနဲ့ဒီကိစ္စအတွက်တိုးမြင့်လှုပ်ဆောင်ကြိုးပမ်းနေရမှာတရားမဝင်လူခိုးဝင်မှုနဲ့လူမှောက်ကိုကူးမှုတွေကိုအဓိကထားပူပေါင်းတိုက်ဖြတ်သွားဖို့လည်းလိုနေတယ်လို့ဆက်ပြောခဲ့ပါတယ်။ခရိရှားနိုင်ငံအနေနဲ့ဆာဗီးယားနယ်စပ်ကပိတ်ပင်ထားမှုတွေကိုမနေ့ကပဲဖြေလျှော့ပေးခဲ့တာကြောင့်ထောင်ကနန်းတွေချီနေတဲ့ရွှေပြောင်းလာသူတွေကြောင့်ဒီသတင်းတပတ်ကြာဖြစ်လာခဲ့တဲ့တင်မာမှုတွေအဆုံးသတ်သွားခဲ့ရပါတယ်။တကယ်တော့လူပေါင်း6000ခန့်ဟာအရှေ့လေပိုင်းနဲ့အာဖရိကမှာဖြစ်နေတဲ့စစ်ပွဲတွေနဲ့နောက်ဆက်တွဲဆင်းရဲနှောင့်မှုတွေကလည်းလွတ်မြောက်ဖို့ဆာဗီးယားနယ်စပ်ကိုဖျက်ပြီးခရိရှားနိုင်ငံတဲမချခင်ရက်တွေအတွင်းရောက်လာခဲ့တယ်လို့အရာရှိတွေကထုတ်ပြောနေပါတယ်ခင်ဗျာ
။ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဆက်ဘလက်တာကိုပြစ်မှုဆိုင်ရာစုံစမ်းစစ်ဆေးမှုတွေဆွစ်ဇာလန်နိုင်ငံကစတင်လှုပ်ဆောင်လိုက်ပါတယ်။ FIFA ဥက္ကဋ္ဌရဲ့ရုံးခန်းကိုဝင်ရောက်ရှာဖွေပြီးမှတ်တမ်းအချက်လက်တွေကိုသိမ်းဆည်းလိုက်တယ်လို့ဆွစ်ဇာလန်ရှေ့နေချုပ်ယုံကပြောပါတယ်ခင်ဗျာ
။စနေနေ့ညနေခင်းထိတ်တန့်ရောက်တဲ့တွေကိုကိုရန်နိုင်နဲ့ကိုဝင်းမင်းတို့ကကြင်ညာပေးခဲ့တာဖြစ်ပါတယ်။ viewer ကနေစနေနေ့ညဘက်တွေကိုဆက်လက်တင်ပြပေးနေပါတယ်ရှင်။အခုတော့ပထမဦးဆုံးရွေးကောက်ပွဲဆိုင်ရာတင်းဆောင်ပါကိုတင်ဆက်ပေးမှာပါ။2015ရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေမဲဆွယ်စည်းရုံးလှုပ်ရှားမှုတွေလုပ်နေချိန်မှာပဲအတိုက်ခံပါတီ NLD ကိုကိုထိလက်ရောက်တိုက်ခိုက်မှုတွေလှုပ်လာတဲ့အပေါ်ဥပဒေကြောင်းအရဆောင်ရွက်နိုင်အောင်ကြိုးစားနေရလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြောဆိုလိုက်ပါတယ်။ရွေးကောက်ပွဲဝင်မဲ့ကိုစလဲလောင်းတွေရဲ့မဲဆွယ်စည်းရုံးရေးလုပ်နေချိန်မှာအစိုးရတာဝန်ရှိသူတွေဘက်ကဒီထက်ပိုပြီးလုံခြုံရေးကို PPCC လုပ်ပေးတဲ့လို့အကြံပြုမှုတွေလည်းရှိပါတယ်။အသေးစိတ်ကိုတော့မဆုမွန်ကတင်ပြပေးမှာပါရှင
်။ဟုတ်ကဲ့ပါ2015ရွေးကောက်ပွဲမစတင်ခင်ရက်ပေါင်း60အတွင်းစက်တင်ဘာလ10ရက်နေ့ကနေစလို့နိုင်ငံရေးပါတီတွေမဲဆွယ်စည်းရုံးမှုတွေကိုတနိုင်ငံလုံးအတိုင်းအတာနဲ့လှုပ်ရှားဆောင်ရွက်နေကြခြင်းဖြစ်ပါတယ်။ဒီချိန်မှာပဲအတိုက်ခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပါတီအောင်နိုင်ရေးမဲဆွယ်စည်းရုံးလှုပ်ရှားမှုခီးစဉ်တချို့မှာနှောက်ယှက်တိုက်ခိုက်မှုတွေနဲ့ကြုံနေရပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုကော်မတီဝင်ဦးညံဝင်းကဒီလိုမျိုးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့မဲဆွယ်စည်းရုံးရေးလုပ်ငန်းတွေကိုနှောက်ယှက်တိုက်ခိုက်နေတာတွေကိုသက်ဆိုင်ရာတာဝန်ရှိတဲ့သူတွေကိုအကြောင်းကြားပြီးတော့ဥပဒေကြောင်းအရာဆောင်ရွက်နိုင်ဖို့ကြိုးစားနေပါတယ်လို့ VOE ကိုပြောပါတယ်
။အင်္ဂလိပ်ကတော့အဲ့ဒီကိစ္စတွေကိုသိအောင်ကြိုးစားနေတယ်။သိပြီးရင်ဥပဒေနဲ့အညီဖြစ်ဖို့ကြိုးစားမယ်။ဥပဒေနဲ့အညီဖြစ်ဖို့တာဝန်ရှိတဲ့ဌာနတွေပေါ့ UEC ပြင်ပြင်မယ်အစိုးရပြင်ပြင်ပြင်မယ်ရဲပြင်ပြင်မယ်အင်္ဂလိပ်တို့ဥပဒေနဲ့အညီဆောင်ရွက်ဖို့တိုက်တွန်းမယ်။အဲ့ဒါအတွက်အင်္ဂလိပ်တို့အချက်လက်တွေစုပေါင်းကျွန်တော်ပြောနိုင်တာကလုံခြုံရေးနဲ့ပတ်သက်ပြီးတော့အများပြည်သူစိုးရိမ်သလိုကျွန်တော်တို့ကလည်းအထူးစိုးရိမ်ပါတယ်တောက်လျှောက်ကျွန်တော်တို့ message ပေးနေပါတယ်တောက်ဆရာမလိုဘူးမှန်တဲ့အခါနဲ့အတိုင်းလုပ်ပါနောက်ပြီးတော့တိုင်းပြည်ရဲ့တိုးတက်ရေးကိုပုဂ္ဂိုလ်တူညီမောင်အောင်မတည်မနဲ့အလုံးနဲ့ဆိုင်နဲ့ပါတီအောင်ပွဲအတွက်ရည်ညွှန်းပါဒါကျွန်တော်တို့တောက်လျှောက်ပြောနေပါတယ်
NND ရဲ့မဲဆွယ်စည်းရုံးလှုပ်ရှားမှုတွေမှာဖြစ်ပျက်ခဲ့တဲ့နှောက်ယှက်တိုက်ခိုက်မှုတွေကတော့မန္တလေးတိုင်းမလှိုင်မြို့နယ်အတွင်းမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုစလဲလောင်းမဲဆွယ်စည်းရုံးရေးဆင်းတဲ့အချိန်ခဲနဲ့ပြတ်ပေါက်တာနောက်ဂွေးကုန်းကြေးရွာမှာမဲဆွယ်စည်းရုံးရေးကားကိုခဲနဲ့ပြစ်လို့ဗနိုင်းပိုစတာတွေဆုပ်ပြဲသွားခဲ့တာကံတစ်ကျွေးရွာဘက်မှာလည်းခဲနဲ့ပြစ်ပေါက်တိုက်ခိုက်တာတွေကြုံနေရတာဖြစ်ပါတယ်။စကိုင်းတိုင်းဆလင်းကြီးမြို့နယ်ထဲမှာလည်းမဲဆွယ်စည်းရုံးနေချိန်မှာပြည်ခိုင်ပြိုးပါတီဝစ်ဆုံဝစ်ဆင်ထားသူတို့ကဆင်မြင့်မော်ကိုတက်လာပြီးနှောက်ယှက်ပြောဆိုတာတွေကြုံခဲ့တယ်လို့ခင်ဦးမြို့နယ်ထဲမှာလည်းမဲဆွယ်စည်းရုံးရေးကားကိုပိတ်ရက်ပြီးတော့မဖွဲမရပြုတ်လုပြတာတွေရှိခဲ့ပါတယ်။မြောင်းမြမြို့နယ်ထဲမှာတော့တစ်ဆိန်ကုန်းကြေးရွာမှာမဲဆွယ်စည်းရုံးရေးဆင်းလာတဲ့ NLD အမတ်လောင်းကိုမြောင်းမြမြို့ကိုပြန်ပို့ပြီးတော့သူ့ရဲ့အပြန်လမ်းမှာရွာခံပါတီလူငယ်ကိုရိုက်နှက်ပြီးတော့တောက်တံမှာသွားပစ်ခဲ့တဲ့အထိကိုထိလက်ရောက်တိုက်ခိုက်တာမျိုးတွေဖြစ်လာနေပါတယ်။အတိုက်ခိုက်ခံရသူတွေဘက်ကတော့သက်ဆိုင်ရာမြို့နယ်တွေကရဲစခန်းတွေမှာထိရောက်စွာစုံစမ်းစစ်ဆေးအရေးယူပေးဖို့အမှုဖွင့်တိုင်ကြားထားတာဖြစ်ပါတယ်။အခုလိုမျိုးနိုင်ငံတွင်းနိုင်ငံရေးပါတီတွေဘက်ကလွှတ်တော်ကိုယ်စားလှယ်လောင်းတွေရဲ့မဲဆွယ်စည်းရုံးရေးခီးစဉ်တွေအတွင်မှာကိုထိလက်ရောက်နှောက်ယှက်ဟန်တားနေတာမျိုးတွေကိုသက်ဆိုင်ရာအစိုးရတာဝန်ရှိတဲ့သူတွေဘက်ကလုံခြုံရေးကိုထိထိရောက်ရောက်တာဝန်ယူပေးသင့်ပါတယ်လို့ရွေးကောက်ပွဲစောင့်ကြည့်လေလာသူဦးစီသူအောင်မြင့်ကအကြံပြုပါတယ
်။အခုကိစ္စမှာကတော့ပဲသူလုတ်တယ်ပဲဝါလုတ်တယ်တိတိကျကျဆွဲလို့မရပါပဲ။ပေကြတာတော့ဒီ NLD ကိုဆန့်ကျင်တဲ့အချက်အမှောက်ပေါ့နော်။အလှုပ်ရှားမှုဖြစ်တယ်။ဘယ်လိုပဲဖြစ်ဖြစ်ဒီလိုဟာတွေကရှေ့မှာဖြစ်ထားမှုတဲ့စာရကတွေရှိတဲ့ခါကျတော့ဟိုမပြေလို့ခံရရှိပေါ့နော်။ပြည်သူလူထုကအစိုးရကိုဆွဆွဲတာတွေအဲတစ်ဖက်ကပြည်ခံပြိုးကိုဆွဆွဲတာတွေဆန့်ကျင်ပဲပေါ့နော်။အဲ့ဒါကိုဖြစ်ကောင်းဖြစ်လာနိုင်တယ်။အဲ့လိုမဖြစ်အောင်ဆိုရင် ဒီအစိုးရဘက်ကဒီအာဏာပိုင်တွေဘက်ကဒီတက်ကိုသူတို့ရဲ့လုံခြုံရေးဘောနော်ပို့ပြီးတော့ဖိဖိစီစီလုပ်ပေးပြင်တယ်လို့တော့ထင်တယ်လေအဲခုနကတော့ပြောသလိုပေါ့လူတစုလူစုလူဝေးတွေကသူ့ဖာသာနဲ့သူ့ဘောနော်အစီအစဉ်မကြဘဲနဲ့လုံနေကြသလားသို့မဟုတ်အစီအစဉ်တကြနဲ့ဒီနားမှာနည်းနည်းလုံမယ်ဟိုနားမှာနည်းနည်းလုံမယ်ဤသာဆိုအကြီးကြီးလုပ်ပြီးတော့မှရေကောက်ပွဲကိုဖျက်လို့ဖျက်စီလုံမှာလားဆိုတာကတော့ဟိုတစ်ဖက်ကလူတွေကလုပ်တယ်ဆိုတော့မမှန်းဆနိုင်ဘူးပေါ့
ဟုတ်ကဲ့
သူ့ရည်စရာကောင်းတယ်ဆိုတာကတော့ဟိုနေရာတိုင်းမှာတွေ့နေရတော့မှန်ပဲလေ
ပြီးခဲ့တဲ့ရပိုင်းကပဲတိုင်းရင်းသားဒေသကချင်အထူးဒေသတစ်ဖက်မှာလည်း NLD ပါတီတစ်ခုကိုပဲမဲဆွဲစည်းရုံးခွင့်မပြုဘဲတားမြစ်မှုတွေရှိတယ်လို့ NLD ပါတီကိုမဲမပေးဖို့အရေးဘာသာရေးအသွင်ဆောင်ဆာရွက်စာရန်တွေလိုက်လံဝေငှပြီးလှုံ့ဆော်မှုတွေလည်းရှိနေတာပါနိုင်ငံရေးပါတီစုံကပါတီတွေမဲဆွဲစည်းရုံးရေးခီးစဉ်တွေလှုံ့ရှားနေကြတဲ့အထက်လာမယ့်2015အထွေထွေရွေးကောက်ပွဲမှာလွတ်တော်ကိုယ်စားလှယ်လောင်းအရေးအတွက်1100ကျော်နဲ့အများဆုံးဝင်ရောက်ရှင်ပြိုင်မဲ့အတိုက်ခံပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့မဲဆွယ်စည်းရုံးရေးခီးစဉ်တွေမှာပဲအခုလိုမျိုးနှောက်ယှက်ဟန်တားမှုတွေကြုံနေရတာဖြစ်လို့ရည်ရွယ်ချက်ရှိရှိနဲ့လူတစုတစ်ဖွဲ့နဲ့တစ်ဖွဲ့အကြားစုပူလှုံ့ရှားမှုဖြစ်အောင်လှုံ့ဆော်နေတဲ့သဘောဖြစ်နေမလားလို့သုံးသပ်မှုတွေလည်းရှိနေပါတယ်ရှင်
ရရှိမြတ်မြအခုဒီနိုဘာမှာကျင်းပမဲ့ထူထူရွေးကောက်ပွဲနဲ့ပတ်သက်လို့ရလာမဲ့ရလာပေါ်မှာလေးစားလက်ခံမယ်လို့တက်မတော်ကောက်ွေဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကပြောဆိုခဲ့မှုပါတယ်။ဒါပေမဲ့လည်းတက်မတော်သားတွေဆန္ဒမဲ့ပေးမယ်ဆိုလို့ရှိရင်ကောက်ွေအမြင်ရှိသူတွေနောက်တက်မတော်နားလည်မှုရှိသူကိုအခြေခံထားပြီးတော့စဉ်းစားကြဖို့ဆိုပြီးတော့ဒီကောက်ွေဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကကြားပြည်နယ်ခီးစဉ်တစ်ခုအတွင်းမှာပြောဆိုသွားပါတယ်။အခုလိုပြောဆိုချက်ဟာလွတ်လပ်မျှတတဲ့ရွေးကောက်ပွဲပေါ်မှာဘလောက်ထိသက်ရောက်မှုရှိလာနိုင်ပါလဲ။စစ်တပ်အနေနဲ့လက်ရှိရွေးကောက်ပွဲမှာမှန်မှန်ကန်ကန်ရပ်တည်ပြီးတော့ကြားနိုင်မယ်လို့ယူဆဖွယ်ရှိပါလား။ဒီကြောင့်ကိုလာမယ့်စနေညပိုင်းတည်းလေးလိုက်အစည်းအဝေးမှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြလို့တဲ့သတင်းရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလို့ရာကိုမြင်းမြလို့ရာတွေကိုစာနဲ့ဖြစ်စီအတန်းဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြမယ့်သတင်းတွေကို VOA ကကျေးဇူးတင်ပါတယ်ခင်ဗျာ
။ဒီကနေ့ညဘက်9နာရီမှာချုပ်လွှင့်မဲ့ Direct Line အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ချက်မှန်ဖိတ်ခေါ်အပ်ပါတယ်ရှင်။အခုတော့နောက်သတင်းစပုတ်အနေနဲ့သတင်းရှင်တွေနားဆင်ရမှာတော့ Saudi Arabia နိုင်ငံမက္ကာမြို့ကအစ္စလမ်ဘာသာဝင်တွေရဲ့ဖျားဖူးပွဲတော်မှာလူအုပ်ပြိုပြီးတေဆုံသွားသူ900ကျော်ထဲမှာမြန်မာနိုင်ငံသားအနည်းဆုံး4ဦးတေဆုံပြီးလူ10ဦးပျောက်ဆုံးနေဆဲဖြစ်တယ်လို့မြန်မာနိုင်ငံအစ္စလမ်ဘာသာရေးအဖွဲ့ချုပ်ကအတည်ပြုပြောဆိုပါတယ်။ဒီအကြောင်းကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုဉာဏ်ဝင်းအောင်ကတင်ပြပေးမှာပါရှင်။
အစ္စလမ်ဘာသာဝင်တွေနှစ်စဉ်ဖျားဖူးပွဲတော်ကျင်းပလို့ရှိတဲ့ဆော်ဒီအာရေဗျနိုင်ငံမက္ကာမြို့နားကမီနာမြို့ကိုဟတ်ဖျားဖူးလာကြတဲ့လူအုပ်ကြီးတဲ့အချင်းချင်းတက်နေမိပြီးတေဆုံသွားသူအနည်းဆုံး918ဦးရှိပြီး860ကျော်ဒဏ်ရာရရှိခဲ့တယ်လို့နိုင်ငံတကာသတင်းတွေမှာဖော်ပြပါတယ်။အခုလိုဟတ်ဖျားဖူးအတွင်းတေဆုံသွားသူတွေထဲမှာမြန်မာနိုင်ငံကအစ္စလမ်ဘာသာဝင်တွေလည်းပါဝင်ပြီးအခုချိန်ထိတော့တည်ဆုံးသူ၄ဦးရှိတယ်လို့အတည်ပြုနိုင်တယ်လို့ရှေးဦးပြောက်ဆုံးနေစေဖြစ်တယ်လို့မြန်မာမွတ်စလင်အမျိုးသားရေးရာအဖွဲ့ချုပ်ပြောခွင့်ရသူဦးကိုကိုလက်က VOA ကိုပြောပါတယ
်အခုလောလောဆယ်အတိအကျ confirm ရလာတာပေါ့၄ယောက်ဆုံးနေဆိုပြီးရလာပါတယ်၈ယောက်ပျောက်နေပါတယ်အခုဒီနေ့ဒီနေ့ရတဲ့ချင်းတော့တည်ဆုံးတဲ့အမျိုးသမီး၂ယောက်အမျိုးသား၂ယောက်ပါအမျိုးသမီးနာမည်ကဒေါ်မုံမူအောင်ဆိုတာအသက်34နှစ်ပါရန်ကုန်ကပါပဲနောက်ဒေါ်နွေအေးအသက်58နှစ်သူလည်းရန်ကုန်ကပါပဲနော်ဦးကျော်တန်းဆိုတာအသက်48နှစ်သူလည်းရန်ကုန်ကပါပဲနော်ဦးမိုဟာမက်ဆိုတာအသက်62နှစ်ပါအဲသူကတော့ဒီနေ့မှသူတေဆုံးကြောင်းအောင်ဒီနေ့မှအတည်ပြုလို့ရတာပါပဲသူတေဒီဆိုတာဦးသူ့ရဲ့အေးဂျင်ကနေပြီးတော့ပုံဆက်လာတယ်သူကတော့အသက်62နှစ်သူလည်းရန်ကုန်ကပါပဲ
တေဆုံးသားသူ၄ဦးထဲမှာ3ဦးက Multi Point Tour ခီးသွားကုမ္ပဏီကပို့ပေးခဲ့သူတွေဖြစ်ပြီးကျန်တူဦးကတော့အစိုးရအစီအစဉ်နဲ့သွားခဲ့သူဖြစ်တယ်လို့ဦးကိုကိုလက်ကပြောပါတယ
်ဟိုဦးကျော်တန်းကတော့မြန်မာအစိုးရဆေးလွတ်တဲ့အဖွဲ့အစည်းတွားတာပါအဲနောက်ထပ်3ယောက်တေဆုံးသွားတယ်တေဆုံးသွားတယ် multi point call and two ကနေကြွားလာပါအဲ6ယောက်ပြောင်းနေရဲ့အုပ်စုကလည်း multi point call and two ကလူတွေပါပဲသူကြော်တန်း48နှစ်သူကတော့တေဆုံးသွားပြီးတော့မနေ့ကတကြိုပြီးပါပြီသူတော့ကျန်တဲ့လူတွေကတော့တေဆုံးပြီဆိုတာဆိုတော့ confirm ရတယ်သူရေခဲတဲ့နေရာမှာရှိတယ်တကြိုခွင့်မရသေးပါဘူ
း sorry arabia နိုင်ငံက hash ဖျားဘူးပွဲတော်ကိုမြန်မာနိုင်ငံကအစ္စလမ်ဘာသာဝင်တွေနှစ်စဉ်ဆိုသလို9000ဝန်းကျင်တွားရောက်လေရှိပြီးဒီနှစ်ထဲမှာတော့4000ဝန်းကျင်ဖျားဘူးတွားခဲ့တယ်လို့အစ္စလမ်ရေးရာအဖွဲ့ချုပ်ဝင်ဦးဝင်းထွန်းစိုးကပြောပါတယ
်ဗမာပြည်ကနေလေ hash quadrant 4000ကိုကုမ္ပဏီပေါင်း50ကျော်လောက်ခိုးတယ်အရင်နှစ်တည်းက9000နေ9500နေ6000နေပေးတယ်ဗျအဓိက quadrant ကတော့လေသူတို့စော်တီးရပေးတာဗျနိုင်ငံတစ်နိုင်ငံကိုလေပြီးတဲ့ quadrant ပေါ်
မှာရှိတဲ့တန်ယုံကနေတစ်ဆင့်မှဒီကကုမ္ပဏီတွေနဲ့ကျွန်တော်တို့ဘာသာရေးအဖွဲ့တွေနဲ့ညှိနှိုင်းပြီးတော့သူတို့ပြန်ချပေးကြပါဦးနော်ကျွန်တော်ပြောတဲ့၄000တဲမှာ280ကျတော့ဟိုမဲဟာကြီးလို့ခေါ်တဲ့ဒီစော်စီအစိုးရနဲ့လက်ဆောင်ပေးတဲ့ဟာကြီးဆိုတော့တက်တက်ရှိတယ်အဲ့ဒါ280အဲ့ဒါကျတော့ဗျာကျွန်တော်တို့ဟိုမှာဈေးတွေတက်တာအရင်နှစ်တည်းကသာသနာရေးဝန်ကြီးဌာနကကင်တယ်သာသနာရေးဝန်ကြီးဌာနနဲ့တစ်ဆင့်မှကုမ္ပဏီကိုပြန်ပေးပြီးတော့ကုမ္ပဏီရဲ့တစ်ဆင့်ပြန်ခေါ်အဲ့ဒါကျတော့မဲဟာကြီးခေါ်တာပေါ့ဗျာကျွန်တော်ကဒီမှာအဲ့ဒါတွေကိုမဲနိုင်ပြီးတော့ပေးတာကျွန်တော်ဥစားတွေကတော့ဟိုပါပေါ့နော်တန်ရုံးကတဆင်းမှဒီ travel တို့ company ကိုပြန်ချိတ်ပေးတာပါဟုတ်ကဲ့
ဒီနှစ် hash ဖျားဘူးပွဲတော်မှာမြန်မာနိုင်ငံကအစ္စလမ်ဘာသာဝင်တွေအခုလိုတည်ဆုံသွားရတဲ့အတွက်ဝမ်းနည်းရကြောင်းမြန်မာမွတ်စလင်အမျိုးသားကြီးရအဖွဲ့ချုပ်ရဲ့ဦးကိုကိုလက်ပြောတာက
တည်ဆုံသူတွေအတွက်ကတော့ကျွန်တော်တို့စံပါလာရေးအဖွဲ့ကြီးနေနေတော့ကျွန်တော်တို့တော်တော်ကိုစိတ်မကောင်းဖြစ်ရပါတယ်အဲသူတို့တည်ဆုံသွားတဲ့နဲ့ပတ်သက်ပြီးတော့လေကျွန်တော်တို့ဒီမြန်မာနိုင်ငံမှာရှိတဲ့ sorry တန်ရုံးကိုအဲကျွန်တော်တို့ဒီအချိုးအချောင်းတွေသူတို့ဘာကြောင့်တည်ဆုံသွားတယ်သူတို့ဆိုဒီအစိုးရနေလက်ရှိလုပ်နေတဲ့ inquiry တွေကိုလည်းကျွန်တော်တို့ဟိုမိသားစုတွေကိုပြန် share လုပ်မှာပါကျွန်တော်တို့စံပါပါရေးအဖွဲ့ကြီးအနေနဲ့ကတော့အဲဒီတည်ဆုံသွားတဲ့မိသားစုတွေကိုတော်ပြီးတွေ့ဆုံပြီးတော့လည်းကျွန်တော်တို့ဟိုအပိစရာပြောမှလည်းဖြစ်ပါတယ
် Hash ပြရဘူးပွဲတော်ဟာရူရဒလေးအရာအစ်ပွဲတော်မစခင်မိစ္ဆာအဖြစ်သတ်မှတ်ထားတဲ့တိုင်တွေကိုဂဲတွေနဲ့ပြစ်ပေါက်ကြတဲ့ပွဲတော်ဖြစ်ပြီးငါးရက်တာကျင်းပလိရှိတာပါလူသန်းနဲ့ချီလာရောက်တဲ့ hash ဖျားဘူးပွဲတော်မှာလွန်ခဲ့တဲ့25နှစ်အတွင်းလူအုပ်ပြိုပြီးဖျားဘူးအချင်းချင်းတန်းနှင်းမိတာကြောင့်တေဆုံးရတာတွေအချိန်ချင်းရှိခဲ့ပါတယ်အခုနှစ်မှာတော့ sorry နိုင်ငံကို hash ဖျားဘူးနှစ်တန်းကျော်လာရောက်တယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
ရေဒီယိုမြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကိုနိုင်ယူဝက်စာစီတိုးမြင့်ထုတ်လွှင့်ပေးသွားမှာပါ။ညနေ6နာရီခွဲကနေ9နာရီအစီအစဉ်အစားညနေ6နာရီကနေ9နာရီအထိတနာရီကြာတင်ဆက်ပေးသွားပါမယ်။နေ့စဉ်ရုပ်မြင်သံကြားအစီအစဉ်တွေကိုလည်းနိုင်ယူဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနာရီကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်။ဖီလီမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုတော့ Asia 77 Joru ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA ရုပ်သံနဲ့ Radio အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။
ဒီကနေ့စနေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင်အခုတော့နိုင်ငံတကာသတင်းဆောင်ပါစပုတ်ကိုနားဆင်ရမှာပါဆီးရီးယားပြည်တွင်းပြည်ပခဒေတာနဲ့တခြားစစ်ဖြစ်နေတဲ့နိုင်ငံတွေကနေထွက်ပြေးသိမ်းရှောင်နေကြတဲ့ကလေးသူငယ်တွေရဲ့ကိုအပြည့်အဝကာကွယ်ပေးဖို့အတွက်ဥရောပသမဂ္ဂအနေနဲ့ချက်ချင်းအရေးတူဆောင်ရွက်ပေးဖို့ကုလသမဂ္ဂကလေးသူငယ်များရန်ပုံငွေအဖွဲ့ UNICEF ကတောင်းဆိုလိုက်ပါတယ်ကလေးငယ်တွေဟာအားနည်းသူတွေဖြစ်တဲ့အတွက်ညှဉ်းပန်းနှိပ်စက်တာတွေနဲ့အတုံးချခံရတာတွေပိုပြီးခံရတယ်လို့ UNICEF ကပြောပါတယ်။ VOA သတင်းထောက်လီစာရှလိုင်းသတင်းပေးပို့ထားတာကိုရှားဖောင်ကပြောပြပေးမှာပါရှင်
။ဒီနေ့အတွင်းဥရောပမှာခူလွန်ခွင့်တောင်းခံတဲ့ရွှေ့ပြောင်းဒုက္ခတွေ၄ပုံတပုံဟာကလေးငယ်တွေဖြစ်ကြတယ်လို့ UNICEF ကပြောပါတယ်။2015ခုနှစ်ရဲ့ပထမ6လအတွင်းဥရောပမှာခူလွန်ခွင့်တောင်းခံတဲ့ရွှေ့ပြောင်းဒုက္ခသည်တွေထဲက 36,000 ဟာကလေးငယ်တွေဖြစ်ကြတယ်လို့ UNICEF ရဲ့အစီရင်ခံစာမှာဖော်ပြထားပြီးသူတို့တွေအများစုဟာဆီးရီးယားပြည်တွင်းဆေးကနေထွက်ပြေးလာကြသူတွေဖြစ်ပြီးအီရတ်နဲ့အာဖဂန်နစ္စတန်ကလာတဲ့သူတွေလည်းပါဝင်ပါတယ်။ဆီးရီးယားကပဋိပက္ခ9နှစ်နောက်ပိုင်းအဲ့ဒီစစ်ပွဲဟာဥရောပကမ်းခြေဘက်ကိုတဖြည်းဖြည်းကူးလာနေတယ်လို့မြောက်အာဖရိကနဲ့အရှေ့လေပိုင်းဆိုင်ရာ UNICEF ရဲ့ဒေတာအတွင်းကြီးကပီတာဆလမန်ကပြောပါတယ်။ဆီးရီးယားပြည်သူတွေဟာသူတို့ရဲ့မိခင်နိုင်ငံကနေဘာကြောင့်ထွက်ပြေးလာကြရသလဲဆိုတာသတိရနေဖို့အရေးကြီးလိုအပ်တယ်လို့ UNICEF အကြီးအကဲကဆိုပါတယ်
။ Especially for the children, it's becoming a living hell. We know that millions of people are now living under siege. Water is being deliberately cut off to population centers.
ဒါပြင်ကလေးငယ်တွေကိုသူတို့ထွက်ပြေးလာတဲ့လမ်းခီးတစ်လျှောက်လုံးယာယီခိုလုံးဖြတ်တန်းတဲ့တိုင်းပြည်တွေကနေနောက်ဆုံးသူတို့သွားဖို့ရည်ရွယ်တဲ့နိုင်ငံတွေစီရောက်တဲ့အထိအတုံးချခံရမှုတွေနဲ့ညှဉ်းပန်းနှိပ်စက်မှုတွေကနေအကာအကွယ်ပေးရပါမယ်ကျွန်တော်တို့အထူးစိုးရိမ်တာကတော့ဥပမာလစ်ဗျားလိုနိုင်ငံမျိုးပြီးတော့တခြားပဋိပက္ခဖြစ်နေတဲ့တိုင်းပြည်တွေဟာလူကုန်ကူးမှုနဲ့ဥရောပအထိရွှေ့ပြောင်းဒုက္ခတွေတွေဖြစ်လာရောက်တဲ့အဓိကနေရာတွေဖြစ်လာနေပါတယ်
လေချောင်းတိုက်ခိုက်မှုတွေကြောင့်ကလေးငယ်တွေသေချာကြရတယ်လို့တေးရပါဒဏ်ရာတွေလည်းရရှိခဲ့ကြရတယ်လို့မစ္စတာဆာလမန်ကပြောပါတယ်အသက်၈နှစ်အောက်ထက်ငယ်တဲ့ကလေးယောက်ျားလေးတွေကိုလည်းအတင်းအဓမ္မစစ်သားတွေစုဆောင်းတာတွေရှိတယ်လို့သူကဆိုပါတယ်ကလေးမိန်းကလေးတွေဆိုရင်လည်းအရွယ်မရောက်ခင်အတင်းအဓမ္မလက်ထခိုင်းတာတွေနဲ့ရင်ဆိုင်နေရတယ်လို့လိန်ကျေးကျွန်တွေဖြစ်အုံချခံနေရပါတယ် ဆီးရီးယားနိုင်ငံဟာပဋိပက္ခတွေနဲ့ဒုက္ခရောက်နေတဲ့တိုင်းပြည်ဖြစ်လာနေတယ်လို့ကလေးငယ်တွေအတွက်လည်းအန္တရာယ်ကြီးမားပြီးစစ်တမ်းခံနေရတဲ့မျိုးဆက်နိုင်ငံတနိုင်ငံဖြစ်လာနေတယ်လို့လည်းဆိုပါတယ်။ရွှေ့ပြောင်းဒုက္ခတွေကိုကာကွယ်ပေးတဲ့လုပ်ငန်းတွေနဲ့ကျန်းမာရေးစောင့်ရှောက်မှုတွေပေးဖို့ဥရောပနိုင်ငံတွေအနေနဲ့အရေးတူလှုပ်ပေးရမယ့်အရာဖြစ်တယ်လို့မစ္စတာဆာလမန်ကပြောပါတယ်။ဥရောပနိုင်ငံတွေအနေနဲ့သူတို့ရဲ့ခိုလုံခွင့်တောင်းခံတဲ့မူဝါဒတွေထဲမှာကလေးငယ်တွေကိုအဓိကထားဦးစားပေးရမယ့်စင်းထဲမှာထည့်တွေ့ရမယ်လို့လည်းဆိုပါတယ်
။ As well as that, we need to ensure that all along the journey from the points of origin through the transit countries
အထူးသဖြင့်ကလေးငယ်တွေအတွက်ကတော့ဒါဟာဒုက္ခတွေလို့ဖြစ်လာနေပါတယ်။တန်းနဲ့ချီတဲ့လူတွေကစစ်တပ်အဆောင်ချက်တွေရဲ့ဝိုင်းရံထိန်ချုပ်မှုအောက်ကနေနေနေရတယ်ဆိုတာကိုကျွန်တော်တို့သိကြပါတယ်။လူရည်အများပြားရှိတဲ့နေရာမှာရေတွေကိုတမင်တကာဖျက်တောက်ထားတယ်လို့သူတို့ရဲ့ပုဂ္ဂိုလ်ရေးပညာရေးနဲ့အခြေခံကျန်းမာရေးလိုအပ်ချက်တွေဆိုရင်ပူပြီးတော့တောင်ပြတ်မှတ်ထားခံနေရပါတယ
်။တစ်ဆက်တည်းမှာပဲ Greece, Italy နဲ့ Hungary နိုင်ငံမှာရှိတဲ့ဒုက္ခသည်ပေါင်း 36,000 ကိုတခြားဥရောပနိုင်ငံတွေစီပို့ဆောင်မှုဥရောပသမဂ္ဂရဲ့အစီအစဉ်ကိုကုလသမဂ္ဂအေဂျင်စီကကြိုဆိုလိုက်ပါတယ်။ဒါပေမဲ့ဒီအစီအစဉ်ဖြစ်မြောက်ဖို့အတွက်အဲ့ဒီနိုင်ငံ၃နိုင်ငံကဒုက္ခသည်တွေကိုအတိအမှတ်ပြုပေးတဲ့နေရာတွေအလင်းစလိုဖွင့်ပြီးလှုပ်ဆောင်ပေးရမှာဖြစ်တယ်လို့ UNHCR ကပြောပါတယ်ရှင်
။ရှားဖောင်ပြောပြသွားတာပါရှင်။ VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပြုစာတွေပေးပို့လို့ရတယ်။သောရရှင်တွေနားဆင်လို့တဲ့သတင်းချင်းတွေတောင်းယူလို့ရတယ်ဆိုရင်တော့ VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဒီကနေ့ညနေ9နာရီမှာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်မှာတော့ blogger တွေပြောသမျှမတူတာလေးတွေနဲ့အကြိုက်လေးလိုက်အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ရှင်။အခုညနေပိုင်းအစီအစဉ်အဆုံးသတ်ခင်မှာသတင်းချင်းချုပ်ကိုကိုရန်နိုင်ကကြီးညာပေးပါအောင်ရှင
်။အမေရိကန်နဲ့တရုတ်နိုင်ငံစလုံးအနေနဲ့ညာနာမူပိုင်းခွင့်တောင်မှမဟုတ်ကုန်သွယ်မှုဆိုင်ရာရှုတ်ဝက်ချက်တွေကိုအင်တာနက်ကနေခိုးယူတာတွေလှုပ်ဆောင်သွားမှာမဟုတ်လို့တည်တည်ကြီးနဲ့လည်းအားပေးသွားမှာမဟုတ်ဘူးလို့အမေရိကန်သမ္မတဘရက်အိုဘားမားနဲ့တရုတ်သမ္မတရှီဂျင်ပင်တို့ကသဘောတူခဲ့ကြပါတယ်။ပိုဟန်မင်းကြီးရဲ့အမေရိကန်နိုင်ငံနောက်ဆုံးနှစ်ခီးစဉ်ဖြစ်ဒီကနေ့မှာဖီလာဒယ်ဖီးယားမြို့ကိုသွားရောက်မှာဖြစ်ပါတယ်။အဲဒီကစိန့်ပီတာနဲ့စိန့်ပေါ်ခရစ်ယာန်ဘုရားကျောင်းတွေမှာတန်းနဲ့ချီတက်လာနိုင်တဲ့လူတို့ကိုတရားဟောကြားမှာဖြစ်ပြီးတော့အဲ့ဒီမှာမြန်မာခရစ်ယာန်ယာကနန်းနဲ့ချီလဲတက်ရောက်သွားဖို့ရှိပါတယ်ခင်ဗျာ။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗတ်ဇာရီဖ်တို့ဟာနယူးယောက်မြို့မှာဒီကနေ့စနေနေ့မှာတွေ့ဆုံပြီးတော့အီရန်နျူကလ িয়ার သဘောတူညီချက်အကောင့်ထက်ပေါ်ဆောင်ရွက်ရေးကိစ္စကိုဆွေးနွေးကြမှာဖြစ်ပါတယ်။အီရန်အနေနဲ့သဘောတူညီချက်မှာပါတဲ့ပြဋ္ဌာန်းချက်တွေတိုင်စတင်လိုက်ရနာမယ့်အောက်တိုဘာ18ရက်မတိုင်ခင်တလတော်မလို့တဲ့အချိန်မှာအခုလိုဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာ။ဆော်ဒီအာရေဗျနိုင်ငံမက်ကယ်မြို့ကအစ္စလမ်ဘာသာဝင်တွေရဲ့ဖျားဘူးပွဲတော်မှာလူအုပ်ကြီးအတွင်းအချင်းချင်းတန်နေပြီလို့တည်ဆုံသွားသူတွေထဲမှာမြန်မာနိုင်ငံကအစ္စလမ်ဘာသာဝင်၄ဦးပါဝင်ပြီးတော့နောက်ထပ်၈ဦးပျောက်ဆုံးနေတယ်လို့မြန်မာနိုင်ငံအစ္စလမ်ဘာသာရေးအဖွဲ့ချုပ်က VOA ကိုပြောပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့ကလေးမျက်နာဖျားလို့လူသိများတဲ့အေရဝန်ဟိန္ဒူနတ်ကွန်ဘုံကွဲမှုလက်သက်ဟာသူတို့အခုဖမ်းထားတဲ့သူဖြစ်တယ်လို့ထိုင်းရဲတွေကဒီနေ့မှာပဲထုတ်ဖော်ပြောကြားလိုက်ပါတယ်။ဆွစ်ဇာလန်အာနာပိုင်တွေကဖီဖာကမ္ဘာ့ဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဆက်ဘလက်တာကိုပြစ်မှုဆိုင်ရာစုံစမ်းစစ်ဆေးမှုတွေစတင်လှုပ်ဆောင်လိုက်ပါတယ်။ဖီဖာဥက္ကဋ္ဌရဲ့ရုံးခန်းကိုဝင်ရောက်ရှာဖွေပြီးမှတ်တမ်းအချက်လက်တွေကိုသိမ်းဆည်းလိုက်တယ်လို့ဆွစ်ဇာလန်ရှေ့နေချုပ်ရုံးကပြောပါတယ်ခင်ဗျာ။
ဒရင်ချင်းချုပ်ကိုကိုရနိုင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပြီးတော့အတန်ဖန်းအင်ဂျင်နီယာကတော့ကာကျစ်ပိုင်နံဖြစ်ပါတယ်ကျမနောင်လပိုင်ပါည9နာရီမှာတခါချက်ပြီးထုတ်လွှင့်မဲ့အစီအစဉ်မှာပြန်ဆောင်ရအောင်နော်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင် VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.